Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ4ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းကီလိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အတန်းတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုနားလည်နေအတူကြည်ညာပေးသားမှာပါမြန်မာစွရကဖန်စီထိန်းသိမ်းထားတဲ့ writer တင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လှည့်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။60ဘီလီယံပမာဏရှိတဲ့အမေရိကန်သင်္ကေတတွေအပေါ်တရုတ်စွရကအခွန်တိုးမြင့်ကောက်ခံလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းကိုတင်ပြပေးတော့ဖို့ရှိပါတယ်မဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်အောင်သတင်းတွေကတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကအစိုးရကိုသူတို့တောင်းဆိုထားတဲ့အချက်တွေလိုက်ရောမယ်ဆိုရင်ပြန်လာမယ်လို့ပြောပါတယ်။အစိုးရဘက်ကရောတကယ်အစင်းနှင်းဖြစ်နေရဲ့လားလို့ကုလသမဂ္ဂကမေးခွန်းထုတ်နေတဲ့အနေအထားမှာတော့တုံ့တက်သူတွေဘက်ကဘယ်လိုရှုမြင်ပါသလဲ။
ပေါ်စီပိုင်းတော့လည်းဒီတယောက်ကလာပြီးတော့ကြက်ဒီလိုလုံးလုံးလို့လုံးလိုက်မယ်ဆိုတော့အစီအစဉ်ပြောင်းရလိမ့်မယ်ဗျာဒီတော့မြန်မာဆရာတခုရဲ့ပုံဘူးပေါ့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာနိုင်ငံဝါဒေသဘက်ကထုတ်လုပ်တယ်ဆိုတော့စိတ်ကြွဆေးပြား၅တန်းဒီပါထိုင်းမြန်မာနယ်စပ်မှာထိုင်းအာဏာပိုင်တွေဘက်ကဒီကနေ့စနေနေ့မှာဖမ်းဆီးမိလိုက်တဲ့သတင်းနောက်အမေရိကန်နိုင်ငံရေးလောကမှာချမ်းသာတဲ့အလှူရှင်တွေဟာဩဇာလွှမ်းမိုးလာနိုင်တဲ့လက္ခဏာတစ်ရပ်အဖြစ်ရှုမြင်နေကြတယ်ဆိုတော့အမေရိကန်နိုင်ငံရေးအကြောင်းသုံးသပ်ချက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်နဲ့နားလောင်လို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးဖမ်းဆီးထိန်းသိမ်းခံထားတဲ့သတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ဒီသတင်းတော်နှစ်ဦးဖမ်းဆီးခံထားနေရတာနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့အထူးစိုးရိမ်ကြောင်းအာဆီယံရှိတော်အစားတင်ဆွေးနွေးပွဲကိုတက်ရောက်ဖို့စင်ကာပူကိုရောက်နေတဲ့ဝန်ကြီးဖွန်ပေဟိုကဒီဥကြော်တင်တဲ့တရားတွေ့ဆုံစဉ်မှာပြောကြားခဲ့ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရဟဲတာညူးဝက်က VOE ကိုပြောပါရယ်သတင်းတောက်တွေသူ့လို့တာကိုမြန်မာနိုင်ငံမှာဖမ်းဆီးရတဲ့အတွက်အမေရိကန်အနေနဲ့အထူးဆိုရင်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်တင်လို့လဲမစ္စတာဖွန်ပေဟိုကတွစ်တာမှာရေးသားခဲ့ပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့တာနဲ့ပတ်သက်လို့နိုင်ငံတော်အဆင့်လျှို့ဝှက်စာရွက်စာရမ်းတွေသတင်းတောက်တွေရဲ့လက်ဝဲတွေ့ရှိတယ်ဆိုပြီးတော့ဒါတဲ့တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းသတင်းတောက်တွေကညှင်းဆိုထားပါတယ်။သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လည်းသတင်းတောက်တွေကပြောပါတယ်။သတင်းတောက်နှစ်ဦးကို9လအတွင်းတနင်္လာနေ့ကအကြိမ်30မြောက်ရုံးထုတ်ခဲ့တာပါ။သူတို့ရဲ့ရှင်းနေဦးတန်းစုံအောင်ကတော့ဒီစာရွက်စာရမ်းညာလျှို့ရဲ့စာရမ်းမဟုတ်ပဲသတင်းမီဒီယာကောင်စီကိုတရားဝင်ပေးပို့ထားတဲ့စာရွက်စာရမ်းဖြစ်တယ်လို့ချက်ပါထားပါတယ်တကယ်လို့သာအခုလိုဆွဆဲချက်တွေနဲ့ပြည်ရှိကြောင်တရားရုံးကဆုံးဖြတ်ခဲ့ရင်တော့သတင်းတောက်တွေအနေနဲ့ထောင်နဲ့14နှစ်ထိကြာခံရနိုင်ပါတယ်2019ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ကလုံခြုံရေးကင်စကန်တွေကိုအာဆာရိုဟင်ဂျာအစွန်းရောက်အဖွဲ့ကဝင်ရောက်ရှင်းလင်းပြီးမှစစ်တပ်ကနေပြည်တော်ရှင်းလင်းစဉ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးတော့ရိုဟင်ဂျာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတာပါမြန်မာစိုးရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လည်ခံဖို့အစီအစဉ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အငိမ့်စားတရုတ်ပါမောက်ခတူကို VOA ကတွေ့ဆုံမြင်မြင်နေတဲ့အချိန်မှာပဲအဖမ်းခံခဲ့ရတဲ့ကိစ္စကြောင့်သဘောထားကွဲပြားသူတွေအပေါ်တရုတ်အစိုးရရဲ့နိုင်ငံမှုတွေနဲ့ပတ်သက်ပြီးလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဝေဖန်ရေးသမားတွေရဲ့ဝေဖန်ပြောဆိုမှုတွေမြင့်တက်လာပါတယ်။တရုတ်အစိုးရရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုသူဖြစ်တဲ့ရှန်တောင်းတက္ကသိုလ်ကအငိမ့်စားပါမောက်ခဆန်ဝင်ကန်းကိုနိုင်ငံအရှေ့ပိုင်းကဂျင်းနန်မြို့ကစစ်ဘက်ဟိုတယ်တစ်ခုမှာဖမ်းဆီးထိန်းထားတယ်လို့ယုံကြည်နေကြပါတယ်။ VOA Mandarin ဌာနရဲ့ Issue and Opinion ဆိုတဲ့ဗုဒ္ဓဟူးနဲ့ရုပ်မြင်သံကြားအစီအစဉ်မှာတယ်လီဖုန်းနဲ့ပါဝင်ဆွေးနွေးနေတဲ့အချိန်အတွင်းပါမောက်ကဆန်ကိုတရုတ်ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးသွားခဲ့တာပါ။ပါမောက်ခဆန်ကိုပြန်မထိန်းထားတယ်ဆိုတာတရုတ်တာဝန်ရှိသူတွေကမပြောပါဘူး။တရုတ်နိုင်ငံခြားရေးဌာနကို VOA ကဆက်သွယ်မြန်မြန်ပေါ်ကြိုးပမ်းရမှာလဲတယ်လီဖုန်းလိုင်းတွေကိုဖြည့်ဆို့ခြင်းမရှိပါဘူး။တခါရှန်တောင်းတက္ကသိုလ်ရဲ့လူလူလုံးရေးဌာနကိုရောဂျင်းနန်မြို့ရဲစခန်းကိုပါဆက်သွယ်ခဲ့ပေမဲ့လို့ပါမောက်ခဆန်နဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်မျိုးမှမရခဲ့ကြပါဘူး။ VOA Mandarin ဌာနကရတဲ့သတင်းရင်းမြစ်တွေအရပါမောက်ခဆန်ကိုဂျင်းနန်ဒေသကယန်ဂျီမောင်တိန်ဗီလာဆိုတဲ့စစ်ဘက်ဟိုတယ်တစ်ခုမှာထိရင်ထားတယ်လို့ဆိုပါတယ်။
60ဘီလီယံပမာဏရှိတဲ့အမေရိကန်သွင်းကုန်တွေပေါ်တရုတ်ဆွေးရကအခွန်တိုးမြင့်ကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာပါတယ်။အမေရိကန်ကတရုတ်သွင်းကုန်တွေပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံ့ပြန်အခွန်တိုးကောက်တာပါ။တောက်ကြနေနောက်ပိုင်းမှာတရုတ်ဗန်နန်ရေးဝန်ကြီးဌာနကအခွန်တိုးကောက်မဲ့အမေရိကန်သွင်းကုန် 9,200 မျိုးစည်းရင်းကိုထုတ်ပြန်လိုက်ပြီးအဲဒီပစ္စည်းတွေပေါ်အခွန်900ခန့်နှုန်းကနေ25ခန့်နှုန်းအထိတိုးကောက်သွားမှာပါ။ ဒီပမာဏဟာအမေရိကန်ကတွင်းကုန်တိုးကောက်ခံမဲ့ပမာဏရဲ့တဝက်လောက်သာရှိပါတယ်ထရမ့်အစိုးရအဖွဲ့က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခုတိုးကောက်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တော့နေတာဖြစ်ပြီးဒါဟာအကျိုးတူတက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားဇူလိုင်လအတွင်း34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေအပေါ်အပြန်အလှန်သွင်းကုန်ကွန်တိုးစီးကျက်ခဲ့တယ်လို့မကြာခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အခွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချိုးတူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်အမေရိကန်ရဲ့အခုလိုမတရားသဖြင့်ပြည်အားပေးမှုကိုတရုတ်အနေနဲ့အသာတကြီးလက်ခံမှာမဟုတ်ပဲမကြာခင်မှာလည်းပဲအမေရိကန်သွင်းကုန်များပြားရဲ့တန်ဖိုး130ဘီလီယံပမာဏအပေါ်အခွန်တိုးစီးကျက်တာမျိုးလုပ်သွားနိုင်ကြောင်းတရုတ်ကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကတော့သမ္မတထရမ့်အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံခဲ့ရတာဖြစ်ပြီးအမေရိကန်အနေနဲ့တစ်ဖက်ဆောင်းနေနစ်နာမှုတွေကိုအဆုံးသတ်ဖို့သွင်းကုန်ကွန်တွေအခုလိုမျိုးတိုးကောက်ခံမှုဆောင်ရွက်ခဲ့တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ
အီရန်နိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကတန်ခါပိတ်ဆို့မှုတွေချမှတ်တော့မဲ့အချိန်မှာပဲအီရန်ကမြို့ကြီးတွေမှာလေရဲမြောင်းနေအဖြစ်ကြိုးကြားဆန္ဒပြနေတာမှာတီရန်မြို့အနောက်ပိုင်းကရှီအိုက်တွေကျန်းစာတင်ကြောင်းကိုလည်းဆန္ဒပြသူတွေတက်ခဲ့တယ်လို့အီရန်သတင်းဌာနတွေနဲ့လူမှုကွန်ရက်ဆက်မျက်နှာတွေမှာဒီကနေ့ဖော်ပြပါရယ်တီရန်အီဖာဟန်နဲ့ကတ်ဂျတ်မြို့အပါဝင်တခြားမြို့အတော်များများမှာလည်းရှားနေချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာကိုလူမှုကွန်ရက်ဆက်မျက်နှာမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါရယ်အမေရိကန်နိုင်ငံကအောက်တိုဘာ9ရက်နေ့ကနေစပြီးတော့ပိတ်ဆို့တန်ခတ်တော်မဲ့ကိစ္စအပါဝင်တခြားအကြောင်းရင်းတွေကြောင့်အီရန်မှာငွေကြေးဖောင်းပွားနေတာကိုဆန္ဒပြကြတာပါအီရန်နိုင်ငံနျူကလ িয়ার အစီအစဉ်တွေကိုရုပ်သိမ်းခဲ့တဲ့အတွက်အပြန်အလှန်အဖြစ်အမေရိကန်အပါဝင်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းပေးလိုက်တဲ့2015ခုနှစ်ကတဘောတူညီမှုကနေပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံနှုတ်ထွက်ခဲ့တာပါအဲ့ဒီလိုနှုတ်ထွက်လိုက်ပြီးတဲ့နောက်လုံခြုံရေးအပေါ်ချိန်ချောင်းမှုဖြစ်ဆက်ရှိနေတယ်ဆိုပြီးအီရန်ပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ချဖို့အမေရိကန်ကဆုံးဖြတ်ခဲ့တာပါတခြားနိုင်ငံတွေကိုလည်းအီရန်ရဲ့ရင်းနှံတွေကိုနိုဝင်ဘာလ၄ရက်နေ့ကနေစပြီးမဝယ်ဖို့အမေရိကန်နိုင်ငံကတိုက်တွန်းခဲ့တယ်လို့အဲ့ဒီလိုဆက်ဝယ်နေမယ်ဆိုရင်အမေရိကန်ဘက်ကဘာသာရေးအရာအရေးယူမယ်လို့ပြောဆိုထားပါတယ်ကုန်စည်နှုန်းကြီးမြင့်တဲ့ကိစ္စအကျဉ်းပြတ်ချဆမှုကိစ္စရပ်တွေကိုအီရန်ဆန္ဒပြသူတွေစပြီးကြွေးကြော်ခဲ့ကြပေမဲ့အစိုးရဆန့်ကျင်ရေးလူလူစုဝေးပဲအဖြစ်ခက်မှန်များပုံစံပြောင်းသွားခဲ့တာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိစိုင်းတိုမီတာ70 kHz 1068.3 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရခင်ဗျာ။မြောက်ကိုရီးယားပေါ်ပိတ်ဆို့တက္ကသိုလ်တွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါရယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုယက်တီမှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတန်ိထံကိုဆက်ကောင်တယ်ဖော်သွားမယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တန်ကတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ချလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေဆုံးသတ်ဖို့ပြားပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တန်ကတ်မှုတွေကိုရှောင်ရှားဖို့နောင်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်သတိပေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုကအခုလိုတိုက်တွန်းလိုက်တာပါကိုရီးယားကျွမ်းဇံမှနျူကလ িয়ার ကင်းရှင်းရေးကတိပေးထားတာကိုကောင်တယ်ပေါ်လာဖို့ဆိုရင်တဏ္ဍမန်ရေးအရာရောစီးပွားရေးပိတ်ဆို့တန်ခတ်ပြီးတော့ရောပြားပေးဖို့အရေးကြီးကြောင့်မစ္စတာပွန်ပေယိုကအလေးနဲ့ထောက်ပြပြောဆိုသွားတယ်နောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယန်ဟွာကတော့နောင်ကိုရီးယားအနေနဲ့တနိဋ္ဌန်ချထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးတာဝန်တည်တည်နဲ့အကောင်အထည်ပေါ်သွားမှာဖြစ်ကြောင်းပြောပါရယ်ဒါပေမဲ့လည်းအမေရိကန်ရဲ့အခုလိုပြုမှုဆောင်ရွက်မှုတွေကြောင့်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့မျှော်မှန်းထားတဲ့လမ်းကြောင်းစီကနေသွေးဖယ်သွားနိုင်ကြောင်းသူကသတိပေးပါရယ်ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားဟာပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးပင်လယ်ပြင်မှာတင်မောတစည်းကနေတစည်းကိုလောင်းစားစီအများပြားလက်ခံရယူနေတယ်လို့ဖော်ပြထားတယ်လို့မြောက်ကိုရီးယားဟာတိုင်းပြည်ဝင်ဒေါ်လာတန်းချီအကျိုးမြတ်ရနေတဲ့တန်ချောင်းမီသွေးပင်လယ်စာစတာတွေကိုလည်းရောင်းချနေတယ်လို့ဆိုပါရယ်ဒါပြင်မြောက်ကိုရီးယားဟာမစ်ဆိုင်းတုံးကြီးတွေလည်းဆက်လက်တိစောက်နေကြောင်းကုလအစိုးရခန်းစာမှာဖော်ပြထားပါရခင်ဗျာ
နျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းမယ်ဆိုရဲမြောက်ကိုရီးယားနိုင်ငံအနေနဲ့သူကတိစကားတွေကိုလက်တွေ့အကောင့်ထဲပို့ဖို့အာရှထိပ်တန်းတန်တမန်တွေကမြောက်ကိုရီးယားကိုဒီကနေ့စနေနေ့မှာဖိအားပေးလိုက်ပါတယ်နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားကဆက်လုပ်နေတယ်ဆိုပြီးဆိုရင်မူရီထွက်ပေါ်ချိန်မှာအခုလိုဖိအားပေးလိုက်တာပါတောင်တရုတ်ပင်လယ်အတွင်းရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ကိစ္စမှာဖြစ်နိုင်ခြင်းရှိတဲ့ထိပ်တန်းရင်ဆိုင်တွဲမှုတွေရှောင်ရှားနိုင်ရတဲ့အတွက်လည်းပြည်ပြည်လဲလဲညှိနှိုင်းနိုင်တဲ့နည်းလမ်းနဲ့အမြန်ဆုံးရှာကြဖို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အ ASEAN နိုင်ငံ 6 ရဲ့ဝန်ကြီးတွေရဲ့နှစ်ပတ်လည်ညှိနှိုင်းခမ်းမှာတရုတ်နဲ့အောက်တောင်အာရှနိုင်ငံတွေကိုတိုက်တွန်းခဲ့ကြပါတယ်။ 16 နှစ်ကြာကြိုးစားကြိုးစားဆွေးနွေးခဲ့တဲ့တောင်တရုတ်ပင်လယ်ရင်းလှိုင်းနာရမယ့် Code of Conduct စီမင်းစည်းကမ်းကဏ္ဍဦးမူကြံကိုလည်းတိနှင့်ညှိနှိုင်းခမ်းမှာတင်ပြနိုင်ခဲ့ကြပါတယ်။ဒါအပြင်ပြည်တွင်းလုပ်ငန်းတွေဦးစားပေးကပ်ကွက်တဲ့မူဝါဒတွေကို
ဇင်ဘာဝေသမ္မတရွေးကောက်ပွဲမှာအနေနဲ့ရရှိတဲ့အမ်ဆန်မနန်ဂါဝါကညီညွတ်ကြဖို့လူလူကိုတိုက်တွန်းလိုက်ပါတယ်။မဲမသမာမှုတွေရှိလာကြောင်းရွေးကောက်ပွဲအစ်မန်ရလက်ထွက်ပေါင်းကျိုးပန်သွားမယ်လို့တိုက်ခန့်တွေကဂရီဘီပြောကြားထားတဲ့ရွေးကောက်ပွဲမှာမနန်ဂါဝါဟာပုဂ္ဂတိကနဲ့အနေနဲ့ရခဲ့ပြီးတဲ့နောက်လူလူကိုညီညွတ်ကြဖို့တိုက်တွန်းလိုက်တာပါ။နိုင်ငံကိုနှစ်ပေါင်းများစွာအုပ ကျင်းပပြီးတော့ပြောကြပါရယ်ရွေးကောက်ပွဲကော်မရှင်ကတော့မနင်္ဂနွေက 50.8 ရာခိုင်နှုန်းမရရှိခဲ့ပြီးချမီစာကတော့ 44.3 ရာခိုင်နှုန်းမရရှိခဲ့တာလို့ပြောဆိုထားတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကမတည်မငြိမ်ဖြစ်နေတဲ့ဥရုဂန်ပြည်နယ်ကစစ်အခြေစိုက်ဆံစခန်းတစ်ခုကိုတာလီဘန်သဘုံတွေအပြင်းထန်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အဲဒီကတပ်သားတွေနဲ့ဆက်တွဲပြတ်သွားတယ်လို့အဆိုရတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်ချီနာတိုဒေသမှာလည်းတောက်ကြနေညကသဘုံတပ်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အာဖဂန်ဒေသဆိုင်ရာအမျိုးရတပ်ဖွဲ့ ANZ ရဲ့ပြောခွင့်ရသူက VOA ကိုပြောပါရယ်
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တဲရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကမြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်ကျန်းမာတိုက်ခိုက်ခံရမှုတွေအတွင်းလူခွေချိုးဖောက်ခံရမှုတွေအတွက်တရားမျှတမှုတွေပါဝင်ဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကလက်ရောမယ်ဆိုရင်ပြန်မှုအဆင်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေအများအပြားနေရရင်ကိုပြန်သွားကြဖို့အတွက်မြန်မာဘက်ကအစင်းသင့်ဖြစ်နေတဲ့အနေအထားနဲ့လက်တွေ့ကြတဲ့အခြေအနေကိုမတွေ့ရသေးဘူးလို့ကုလသမဂ္ဂကပြောပါရယ်ဒီလိုအနေအထားမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာကယုံကြည်ကိုးစားမှုရှိတဲ့ဗတ်မလိုက်တဲ့အဖွဲ့အစည်းကကြားဝင်ဖြည့်ရှင်းပေးမှာပဲပြည်လည်နိုင်မဲ့အနေအထားဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေအရေးလေလာအကဲခတ်နေသူကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးပြောပြပါမယ်ရှင်ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွေ့လူခွေချိုးဖောက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီထွက်ပြေးခိုလုံခဲ့ကြပါတယ်။တနင်္လာနေ့ပါကြာမြင့်လာတဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်သွားသူရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်သွားကြတဲ့သတင်းမျိုးကိုမရသေးသလိုမြန်မာပြည်ဘက်ကလည်းပြန်လည်လက်ခံနေရာချထားရေးဘလို့ကောင်ထဲပေါ်နေတဲ့အစီအစဉ်ဖြစ်နေတဲ့ဆိုတဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေကိုမတွေ့ရဘူးလို့ကုလသမဂ္ဂကမနေ့တောက်ကြနေ့ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့မြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားခွင့်ရပြေဝပေးဖို့ခိုင်မာတဲ့လူမျိုးရေးအာမခံချက်ပေးဖို့နဲ့သူတို့ဆုံးရှုံးနေတာခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုတွေရစေဖို့တောင်းဆိုချက်တွေကိုအပြေဝပေးမယ်ဆိုရင်သူတို့ဘက်ကလည်းနေရာရင်းကိုပြန်ဖို့အဆင်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုအခုလိုပြောပြပါရယ်
ဟုတ်ကဲ့ခင်ဗျာဒီကုလသမဂ္ဂမနေ့ကပြောတာကလောလောဆယ်ဒီဒုက္ခသည်တွေပြန်ဖို့အစီအစဉ်မပြီးသေးဘူးလို့ပြောတာကဒီမြန်မာနိုင်ငံရဲ့အချမ်းနဲ့ကြောပြပါလိမ့်မယ်ဘာဖြစ်လို့ဆိုရင်ဒီတက်ကချင်းနေတဲ့ဒုက္ခသည်တွေအားလုံးတို့မူလနေရာကိုပြန်ဖို့အစီအစဉ်ပါတယ်ဟိုတို့တောင်းဆိုချက်အတိုင်းလာရောပြင်းနေဆိုရင်တို့အခုလုံးပြန်ဖို့ဒါအစင်တင်ပါတယ်ကျွန်တော်တို့အဓိကတောင်းဆိုချင်တာကတော့ကျွန်တော်တို့နိုင်ငံသားခွင့်ကျင်လေပြီးတော့ကျွန်တော်တို့ဘဝလွန်ချွတ်ရေးလွန်ချွတ်ရေးချိဖို့ပြီးတော့တော်လာရေးဘာကကဲမှာချိပဲနဲ့တော်လာရေးခွင့်ပြီးတော့ပြီးတော့ပညာရခွင့်တခြားတိုင်းသားတွေနဲ့တင်းတော်ခွင့်ပါပဲပြီးတော့ဘဝလွန်ချွတ်မှုကအဓိကပါအဲ့တော့ကျွန်တော်တောင်းဆိုချင်တာကအဲ့လိုပ
ါဒီလိုဒုက္ခတွေတွေကိုပြန်လက်ခံနိုင်မှုမြန်မာအစိုးရဘက်ကတော့အစင်းသိဖြစ်နေပါပြီလို့အခိုင်အမာပြောဆိုနေတဲ့အချိန်ကုလသမဂ္ဂဘက်ကတော့တကယ်ရောအစင်းသိဖြစ်နေပါရဲ့လားလို့မင်းကိုထုတ်နေတာမို့လို့ဒီနှစ်ပတ်ကြာမှာယုံကြည်မှုတိဆောက်ရေးအတွက်ဗတ်မလိုက်တဲ့အဖွဲ့အစည်းတွေဘက်ကကြားဝင်ဖြည့်ရှင်းပေးဖို့လိုတယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတွေအရေးကူညီဖြည့်ရှင်းပေးနေတဲ့အဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့သူမြမရေးကဲခန့်ဒေါက်တာခေဇော်ဝင်းကတော့အခုလိုသုံးသပ်ပါတယ်
ဒါဒီကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဟိုတစ်ဖက်နဲ့တစ်ဖက်နဲ့ပေါ့လေဟိုလွန်ဆန်းနေလို့ဖြစ်နေတာပေါ့နော် သူ့မိမဆုံးရတော့ဘလို့ဖြစ်နေလဲဆိုတော့ဟာအကောင်ကဆင်းနေဖြစ်နေပြီသူကမလာလားဆိုတော့ပြောနေတယ်နော်ဒါပေမဲ့အများစုကသူ့သမကအပါဝင် NGO လည်းပါတယ်နော်ခြားသူ့ဝါဒပါတယ်ဒါဘာလို့ကြောင့်ဒီဒုက္ခတွေတွေပြန်လာမယ်ဆိုလို့ရှိရင်မပြေမသူ့နေထားတာအမှန်ကန်ချက်မရှိဘူးတဲ့အဲ့ဒီကခုဖြစ်နေတယ်အဲ့ဒီကခုနဲ့အခုညင်းနေကြတာနော်ညီမဆုံးအပိုင်းကနေပြီးတော့လဲ collective position ကိုမသူက threat ကန်ပြီးတော့ဖိပြီးတော့ပြောနေရပဲကျွန်တော်က ready ကျွန်တော် ready ပြောနေကြတာအဲ့တော့ဟိုကပြောနေတာကအဲ့ဒါဆိုရှင်ဒုက္ခတွေရတယ်ပြန်မလာရဲဘူးနော်ဘာအမှန်ကန်ချက်ရှိလဲဆိုတဲ့ဟာကဘာလို့မဖြစ်နိုင်ဘူးဖြစ်နေကြတာ
ဟုတ်ကဲ့
ကျွန်တော်ဆက်ကြည့်တော့ပုံရင်းပြောလို့ရှိရင်တော့ဒီလိုမျိုးကိုအချိန်ကာလတစ်ခုတော့ကြွားလိမ်မယ်လို့ထင်တယ
်ဟုတ်ကဲ့
အဲ့ဒါကြတော့ဒါကိုဘလို့ဖြေလျှော့မလဲနော်သူတမကနည်းနည်းစစ်နေတဲ့လူတွေပေါ့ကွာဒီအေးပေးတဲ့ကြွားနေကိုမင်းအရို policy ဘိုင်းလုပ်နိုင်တဲ့လူတယောက်ကလာပြီးတော့ကြက်ဒီလိုလူလို့တော့ဘုလိုလိမ့်မယ်ဆိုတော့အစီအလင်းပြောင်းရလိမ့်မယ်ဗျာဒီတော့မြန်မာဆိုတာတစ်ခုရင်ပေါ့ဘူးပေါ့ဒီလုံငန်းတွေတစ်ခုလုံးရဲ့ယုံကြည်ကိုးစားနိုင်မှုအချိန်နေနော်အများပြည်သူပြည်ပြည်ကမ်းတဲ့အချိန်တစ်ခုကိုတော့ပြေပွားမရသေးတဲ့အောင်အထိုင်းတယောက်တော့တိဆောက်ရလိမ့်မယ်။ဂျာမားဘက်သူတွေကယုံကြည်ပြီးရုပ်စာလိုက်ရောမှာပေါ့။အဲ့ဒါဖြစ်မလာသေးဘူး။သူကဒီဘက်ကလည်း one position ပြောဟိုဘက်ကလည်း one position ပြောအဲ့ဒီခုနဲ့မှာပေါ့ဒီ volleyball တော့နေတယ်ဖြစ်နေတယ်
။ဟုတ်ကဲ့
ဆက်ပြီးတလိကြီးတိဆောက်မယ်။ဂျာမားဆိုတာတိဆောက်လို့မရတော့ဘူး။အဲ့ဒါတော့ very sorry ရဲ့လို့မရတော့ဘူး။အကောင်းဆုံးကတော့ UN ပဲ
။ဒီတော့တွေ့ပါပဲရခိုင်ကလူခွေချိုးပေါဝူတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဂျာမားဘက်ကလက်ပခတ်တာကသူတို့ဘာကိုပြဖုတ်ကွယ်နေတာလဲလို့ဩဂုတ်လ31ရက်နေ့မှာတာဝေထမ်းဆောင်တဲ့တပ်တပ်ကုံဆုံးတော့ပဲကုလသမဂ္ဂဒုက္ခသည်များဆရာမဟာဘေးကြီးဇာယီအဟူစိန်ကဘေးကိုထုတ်ခဲ့တာပါအခုလိုကုလဘက်ကဘေးကိုထုတ်လာပြီဆိုတော့မြမဆိုးရဘက်ကအခုရပ်ပိုင်းပါပဲစုံစမ်းစစ်ဆေးရေးကော်မရှင်အစ်စ်တရဖွဲ့စည်းရုံလောက်တဲ့တော့ကုလကိုယုံကြည်အောင်လုပ်ပြတိုင်းပါမဟုတ်ဘူးလို့ဒေါက်တာခေစောဝေးကရှုမြင်ပါတယ
်ဒီစကားကိုအရင်ကဟိုရန်နစ်ရန်ဟိဒီယားပြောဘူးတယ်နောက်ဘုံဘုံရရှိနေလို့ဘောပြောနေတယ်ဒါလည်းမခံရဘူးပြောမှုတယ်အတန်လေးနဲ့တစ်တန်လေးလည်းတော့ဆက်ပြောလို့ပေါ့အချားလေးချားလေးပြောမှဆိုဒီရင်ချင်းမှုကစဆင်းနေဖြစ်နေတာဒါပြရလေအကောင်းဆုံးက UN နဲ့အဲ့တော့ဒီ UN ကပဲဒီစာကိုဆက်ပြီးတော့ဟောပေါ့ဒီတိုင်းပြရမှာပဲ
ကုလသမဂ္ဂရဲ့ဂျာတာပရိသေကဘေးကိုထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကတာဝန်ရှိသူတွေကို VOA ကဆက်သွယ်ပေးပြခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်ဘက်ကဒီဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်လျှောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရဘက်ကတော့မွတ်စလင်အတိုင်းဝိုင်းလို့ပဲရည်ကြိုးတုံးဆွဲတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဝါဒေသရဲ့တောင်ပိုင်းမှာထုတ်လုပ်တဲ့ဆိုရဲစိတ်ကြွဆေးပြားငါးသန်းနီးပါးနဲ့အတူ ice လို့ခေါ်တဲ့မူရဆေးတွေကိုထိုင်းမြန်မာနယ်စပ်မှာထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပဲဖမ်းဆီးမိလိုက်ပါတယ်။ထိုင်းနိုင်ငံမှာမူရဆေးတိုက်ဖြတ်ရေးစီမံကိန်းတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာပဲအခုနောက်ဆုံးကာလာပေါက်ဆေးထိုင်းဘက်ငွေတန်ပေါင်း2000ကျော်ဖို့စိတ်ကြွဆေးပါဆေးပြားငါးသန်းနီးပါးနဲ့ ice မူရဆေးကီလို1000ကိုဖမ်းဆီးမိလိုက်တာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဩဂုတ်လ၄ရက်နေ့မနက်၂နာရီအချိန်မှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြည်နယ်ထုံထုံးခရိုင်လမ်းအမှတ်1155မှာနေကြားဆောင်စစ်ဆေးရေးဂိတ်ချပြီးကားတွေကိုစစ်ဆေးနေတဲ့အချိန်မှာမူရစေဝါတွေတယ်ဆောင်လာတဲ့ကားငယ်နှစ်စီးဟာစစ်တပ်ကင်းကိုတွေ့ပြီးတဲ့နောက်လာလန်းအတိုင်းပြန်လှည့်မောင်းပြေးခဲ့တာလို့ဆိုပါတယ်စစ်တပ်အဖွဲ့ဝင်တွေကကားကိုဖမ်းဆီးရင်းနဲ့စိတ်ကြွဆေးတွေဖမ်းဆီးမိခဲ့တာဖြစ်ကြောင်းအမှတ်3စစ်တေသမူရစေဝါနှိမ်နှင်းရေးနဲ့မှုခင်းကြစည်ရေးဌာနကတာဝန်ရှိသူဗိုလ်ချုပ်ချက်လောင်ချိုင်းကသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ်။ကားတစ်စီးကတော့လိုက်လံဖမ်းဆီးရေးနဲ့လမ်းဘေးကိုထိုးချသွားခဲ့ပြီးအဲ့ဒီကားပေါ်မှာတော့စိတ်ကြွဆေးတွေကိုစာလာအိတ်44အိတ်နဲ့ထုတ်ပိုးထားတယ်လို့ဆိုပါတယ်။နောက်ကားတစ်စီးမှာတော့စိတ်ကြွဆေးတွေကိုစာလာအိတ်23အိတ်ထဲမှာထုတ်ပိုးထားခဲ့တာပါ။ကားနှစ်စီးလုံးထဲကနေ ice လို့ခေါ်တဲ့မူရဆေးဝါးကီလို1000ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။စိတ်ကြွဆေးတွေကတော့6လုံးတစ်စိတ်တွေဖြစ်ပြီးဝါတောင်ပိုင်းထုတ်ဆေးဝါးတွေအဖြစ်ဖမ်းရနာပိုင်းတွေကပြောပါတယ်။အခုဆိုရင်ထိုင်းနိုင်ငံတဝမ်းလုံးမှာရွှေတတိကံဒေသကနေလာတဲ့မူရဆေးဝါးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းလိုက်ခရိုင်တွေကနေလာနေတဲ့စိတ်ကြွဆေးပြားအလုံးရေပေါင်း55သန်းထက်မနည်းဒီလပိုင်းတွေအတွင်းမှာပဲခက်ခိတ်ခိတ်ဖမ်းဆီးမိနေတာပါဒါဟာထိုင်းအစိုးရအနေနဲ့မူရစေဝါတိုက်ဖြတ်ရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာဖြစ်တယ်လို့သက်ဆိုင်ရာနယ်မြေလိုက်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်ခဲ့တာကြောင့်အခုလိုမျိုးဖမ်းဆီးမိခဲ့တာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းတပုတ်ကိုတင်ပြချင်ပါတယ် Republican Party ရဲ့အလှူရှင်ဘီလီယနာတထေးကြီးတယောက်ကိုသမ္မတ Donald Trump ကမကြသေးခင်တုန်းကပဲ Twitter Internet လူမှုကွန်ရက်ကနေဝေဖန်တိုက်ခိုက်လိုက်တဲ့အတွက်အမေရိကန်နိုင်ငံရေးလောကမှာချမ်းသာတဲ့အလှူရှင်တွေဩဇာလွှမ်းမိုးလာတဲ့လက္ခဏာတစ်ခုဖြစ်နေအကဲခတ်တွေကထောက်ပြနေကြပါတယ်ဒီကြောင့် VOA အင်ဂျူရောသတင်းတော့ Pepsine Widaku Sarara ရဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးပြောပြပေးပါဦးရှင်
တူတာလူမှုကွန်ရက်ကနေမချာကနအချင်းများလေးရှိရတဲ့သမ္မတဒေါ်နယ်ထရန့်ဟာဒီတစ်ပတ်မှာတော့သူ့ရဲ့ Republican Party ကကိုယ်စားလှယ်ကိုငွေကြေးထောက်ပံ့ပေးနေတဲ့အမေရိကန်မှာအချမ်းသာဆုံးပုဂ္ဂိုလ်တွေကတူဖြစ်သူ Charles Koch ကိုပြစ်မှတ်ထားခဲ့တာပါ။ Billionaire တစ်ထည်ကြီး Koch ကတော့ Colorado ပြည်နယ်ကလူရှင် Civil War တစ်ခုမှာသမ္မတ Trump အစိုးရရဲ့ကုန်သွယ်ရေးဆန်ရမူဝါဒတွေကိုဝေဖန်ခဲ့သူဖြစ်ပါတယ
်။ When people act in protectionist ways,They erect barriers.
ကိုကျိုးစီဝါကာကွယ်တဲ့နည်းတွေကိုကျင့်သုံးတဲ့အခါလူတွေကအသားစီးတွေခြားထားလေရှိတတ်တာကြောင့်အလုံးတဲ့အကျိုးရုပ်တက်ပါတယ်
။သမ္မတ Trump နဲ့ပြည်နယ်တစ်ထည် Koch တို့ကြားမှာတော့အထူးသဖြင့် American နဲ့ကုန်သွယ်ဖက်တရုတ်တို့ကြားအပြန်အလှန်သွင်းကုန်တိုးမြင့်နေတဲ့အစီအစဉ်တွေကြောင့်တင်းမာနေကြတာပါ။အင်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကတော့ကုန်သွယ်မှုမှာတပတ်သက်ဖြစ်နေတာတွေကိုအဆုံးသတ်နိုင်အောင် American အစိုးရကဆက်လက်ဖိအားပေးသွားမယ်လို့ဆိုပါတယ်။
The president, as both he and I think about 15 members of his administration, have said repeatedly, we'd like to see the unfair trade practices stop.
The Myanmar government has been working with the U.S. government for years. The Myanmar government has been working with the U.S. government for years. The Myanmar government has been working with the U.S. government for years. The Myanmar government has been working with the U.S. government for years. The Myanmar government has been
သမ္မတ Trump ရဲ့ billionaire လုပ်ငန်းရှင် Koch တို့ကြားတင်းမာမှုကြောင့်အမေရိကန်နိုင်ငံရေးလောကမှာအလူရှင်တစ်ထည်တွေရဲ့ဩဇာအရှိန်အဝါတွေအပေါ်အာရုံစက်စရာလည်းဖြစ်လာနေတာပါ။အခွန်စည်းချက်မှုတွေနဲ့အစိုးရလုံထုံးလုံနည်းတွေရှော့ချရေး Republican Party ရဲ့မူဝါဒတွေကိုအဓိကအားပေးထောက်ပံ့နေတဲ့ Koch Network ဟာဒီနေ့လွှတ်တော်ရွေးကောက်ပွဲမှာလည်းဒေါ်လာ $340 ကိုပြင်ဆင်ထားပါတယ်။ Washington အခြေစိုက် Public Citizen အဖွဲ့ဥက္ကဋ္ဌ Robert Wiseman တို့လိုတက်ကြွလှရှားသူတွေကတော့ကော်ပိုရေးရှင်းလုပ်ငန်းကြီးတွေနဲ့တထည်ကြီးတွေဟာသူတို့အတွက်အကျိုးမြတ်ရှိမဲ့မူဝါဒတွေချမှတ်နိုင်အောင်အမေရိကန်ရွေးကောက်ပွဲတွေမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းလေးရှိတယ်လို့ပြောပါတယ
် All super PAC funding this is for these outside groups the top 100 donors are responsible about 3/4 of all the money that goes in
အငယ်ပါတီရဲ့အတွက်ပြင်ပကရန်မုံငွေတွေထောက်ပံ့တဲ့နေရာမှာ၄ပုံ၃ပုံကိုလူရှင်စီးရဲမှာထိတ်ဆုံးကရှိနေတဲ့လူတရာကပဲပေးနေတာပါ
အမေရိကန်မှာရွေးကောက်ပွဲလုပ်ငန်းတွေကိုအစိုးရကရောပုဂ္ဂိကကဏ္ဍကပါထောက်ပံ့နေကြတာပါပုဂ္ဂိကရန်ပုံခွင့်တွေကိုတော့လူထုရှင်အနေနဲ့ရောကော်ပိုရေးရှင်းကြီးတွေနဲ့အလုံသမားကြီးလှူရှားသူတွေလိုအဖွဲ့အစည်းတွေကပါထည့်ဝင်ကြပါတယ်ကိုယ်စားလောင်းတူကိုတိုက်ရိုက်ငွေချေးထောက်ပံ့တာဥပဒေနဲ့မညီပေမဲ့အလူရှင်တူရှင်အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းကိုဒေါ်လာ2,900အထိပေးအပ်ခွင့်ပြုထားတယ်လို့နိုင်ငံရေးဦးဆောင်မှုကော်မတီတွေကတဆင့်ပေးအပ်မယ်ဆိုရင်တော့အကန့်အသတ်မထားတော့ပေးခွင့်ရှိပါတယ်ကိုယ်စားတူအနိုင်ရခဲ့မယ်ဆိုရင်တော့ဖြစ်စီရင်တာတွေအများအားမဖြစ်တတ်ပေမဲ့အလူရှင်တွေအနေနဲ့သူတို့ဖြစ်စီရင်တဲ့မူဝါဒတွေအကောင့်ထဲပေါ်လာနိုင်မှုမျှော်လင့်နိုင်တာတွေလည်းရှိနေတယ်လို့ Public Citizen ဖွဲ့ဥက္ကဋ္ဌ Wiseman ကထောက်ပြပါတယ
် Once they're elected they're worried about the next election
ယူကောက်ဝဲမှာနိုင်ပြီးတဲ့အခါမှာလည်းနောက်တစ်ချိန်ယူကောက်ဝဲအတွက်စိတ်ပူလေးရှိပါတယ်ဒါကြောင့်လည်းဒီနေရာရောက်အောင်ကူခဲ့ကြတဲ့အလူရှင်တွေခြေနဲ့အောင်မလုပ်ပေးရမလဲဒီလူတွေအကြိုက်မလုပ်နိုင်ရင်ဒီနေရာကနေပြုတ်သွားနိုင်တယ်ဆိုတာမျိုးစင်းစားလာကြပါတယ
်ပစံပေးပြီးနိုင်ငံရေးကစားတယ်လို့ဝေဖန်သူတွေပြောလို့ရှိတဲ့ယူကော့ပွဲစနစ်ကိုတော့အမေရိကန်မှာဥပဒေနဲ့ညီလက်ခံထားတာပါကော်ပိုရေးရှင်းလုပ်ငန်းကြီးတွေအနေနဲ့တတိပုဂ္ဂလတွေလိုပဲနိုင်ငံရေးရလွတ်လပ်ခွင့်ရှိဖို့ယူကော့ပွဲမှာကိုယ်စားတွေကိုလွတ်လွတ်လပ်လပ်ထောက်ခံမှုကန့်ကွက်မှုတွေရှိဖို့အမေရိကန်တရားရုံးချုပ်ကလည်း2010ပြည့်နှစ်မှာပဲဆုံးဖြတ်ချက်ချထားပါတယ်နိုင်ငံသားတွေညီညွတ်ရေးလို့အမည်ပေးထားတဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်ခဲ့ပြီးနောက်ပိုင်းကဆက်လို့ပါတီတွေရဲ့နိုင်ငံရေးဥဆောင်မှုကော်မတီတွေကိုပြင်ပကထက်ဝင်တဲ့ရန်ပုံငွေတွေလည်းတိတိကျကျတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ WHO အဖွဲ့ရဲ့မွေးကင်းဆကလေးငယ်တွေနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တရက်ကိုတင်ပြပေးခြင်းပါတယ်မွေးကင်းစာကလေးငယ်လေးတွေကမွေးပြီးတော့တနားရီအတွင်းမိခင်တို့ကိုမစိုးရဘူးဆိုရင်မွေးလာပြီးတော့မကြခင်မိခင်တို့ရရှိတဲ့ကလေးတွေအတွက်ကလေးတွေထက်ပိုပြီးတော့မှယောဂဝင်နိုင်ကိန်းနဲ့အသက်ဆုံးနိုင်ကိန်းများတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ် WHO အဖွဲ့နဲ့ UNICEF ကုလကလေးများရန်ပုံငွေအဖွဲ့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲလေ့လာတွေ့ရှိချက်ကိုဂျနီဗာမြို့မှာထုတ်ပြန်လိုက်တာဖြစ်ပါတယ် VOA သတင်းတော်အလီဆာစလိုက်သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
ဟုတ်ကဲ့ပါမွေးပြီးပြီးချင်းတနာရီတွင်မိခင်တို့ဆွရတဲ့ကလေးငယ်တွေဟာဆက်ရှင်တန်နိုင်ဖို့အခွင့်အလမ်းအကြီးအကျယ်ပိုများသွားတယ်လို့တပြည့်ရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်နိုင်ငံပေါင်း86နိုင်ငံကကိန်းဂဏန်းအချက်လက်တွေအရမိခင်တို့မှာပါတဲ့တိဝရတဲ့အာဟာရဓာတ်တွေနဲ့ကိုယ်ခံစွမ်းအားတွေကြောင့်မိခင်တို့ဆွရတဲ့ကလေးတွေအနေနဲ့ ဘဝအစာကောင်းရသွားတာလို့တွေ့ရှိလိုက်ပါတယ်။ဒါပေမဲ့ကမ္ဘာပေါ်မှာပြင်းပြခြင်းအဖြစ်ဒီမွေးကင်းစကလေး40ရာခိုင်နှုန်းပဲမွေးပြပြချင်းပထမတနာရီထဲမှာမိခင်တို့စုနိုင်ခဲ့တာပါလို့တရွေ့ချွေမွေးကင်းစနဲ့ကလေးငယ်အစာချွေးမှုဆိုင်ရာအထူးချမ်းကျင်သူဒေါက်တာ Lawrence Grammer Strong ကဆိုလိုက်ဒီအခုလို့ဆက်ပြောပါတယ
်။ The delay of breastfeeding puts the babies at increased risk of infection.
မိခင်တို့တိုက်တာနောက်ကျသွားတာနဲ့ကလေးငယ်တွေအတွက်ယောဂါပိုးကူးဆက်ခံရဖို့နဲ့နောက်ဆုံးအသက်သေးတဲ့အထိတောင်အန္တရာယ်ကပိုးကြီးသွားပါတယ်။မွေးပြီးတနာရီထက်ကျော်တဲ့အထိမိခင်တို့မတိုက်နိုင်ရင်သေဆုံးနိုင်တဲ့နှုန်းက၃ပုံ၃ပုံလောက်ကိုမြင့်တက်သွားနိုင်ပါတယ်။နောက်တစ်နှစ်အထိကြာသွားရင်တော့ဒီသေဆုံးမှုနှုန်းက၂ဆအထိမြင့်တက်သွားပါတယ
်။ဒေါက်တာ Grammer Strong ကဆက်ပြီးမိခင်တို့တိုက်မှုအနည်းဆုံးကတော့အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဖြစ်ပြီးကလေး32ရာခိုင်နှုန်းပဲမွေးပြီးပထမတနာရီတွင်မိခင်တို့စုနိုင်တယ်လို့ဆိုပါတယ်။ဒေါက်တာ Grammer Strong ကဆက်ပြီးဒီမိခင်တို့တိုက်နှုန်းကအာဖရိကမှာပိုကောင်းနေပြီးအရှေ့နဲ့တောင်အာဖရိကမှာဆိုရင်ပြင်းပြ60ရာခိုင်နှုန်းတောင်ရှိတယ်လို့ဆက်ပြောပြီးအခုလိုဆိုပါတယ
် What's interesting is this varies tremendously from country to country
ဆေးဝင်သားကိုကောင်းတာကဒီမိခင်တို့တိုက်တဲ့နှုန်းကတနိုင်ငံနဲ့တနိုင်ငံအများကြီးကွာခြားတာပါအာဖရိကတိုက်တဝန်းကိုကြည့်ရင်လည်းတချို့နိုင်ငံတွေမှာ20ရာခိုင်နှုန်းအထိအရန်နှိမ့်ကျနေပြီးတချို့နိုင်ငံတွေမှာတော့90ရာခိုင်နှုန်းအထိတောင်မြင့်မားနေတာတွေ့ရပါလိမ့်မယ်အလားတူအာရှမှာလည်းဒီနှုန်းဟာတနိုင်ငံနဲ့တနိုင်ငံအကြီးအကျယ်ကိုကွာခြားလုံးပါတယ
်ဒေါက်တာ Grammer Strong ဆက်ပြီးဒီမိခင်တို့တိုင်နှုန်းကွာခြားရတာကဒေတာလိုက်တပြေးညီကွာခြားတာမဟုတ်ပဲနိုင်ငံတစ်ခုစီရဲ့ပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအစဉ်တန်းပေါ်မူတည်နေတယ်လို့ထောက်ပြလိုက်ပါတယ်ဒါအပြင်နှုတ်မုတ်နဲ့တခြားဟာတွေကိုလုံးဝမဖြစ်မနေမလို့ပဲမွေးကင်းစတွေကိုလုံးဝမတိုက်သင့်ဘူးလို့တပြေးချိုစီရင်ခန်းစားကအကြံပြုထားပြီးအကြောင်းကတော့ဒီနှုတ်မုတ်တွေကိုတခါတလေမတန့်တဲ့ရင်နဲ့ရောမိတာနဲ့မိခင်တို့ထွက်လာဖို့လိုအပ်တဲ့ကလေးနဲ့ထိတွေ့ရတဲ့အခွင့်အလမ်းကိုနှောင့်နှေးသွားစေလိုပါလို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.9နဲ့25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ16.25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုဟာအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံရမှာဒီမြန်မာနိုင်ငံမှာမျိုးသားပြန်လည်တည်ဆောက်ရေးတည်ဆောက်ဖို့ကိစ္စငြိမ်းချမ်းရေးနဲ့ဒီနောက်ရိုဟင်ဂျာတွေနေရရင်းကိုဘေးကင်းစွာလုံခြုံပြန်နိုင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဟဲတမ်ယူဝက်ကပြောပါရယ်ဒါအပြင်နိုင်ငံသားရေးဝန်ကြီးပွန်ပေယိုဟာဖန်စီထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့တယ်လို့ဆိုပါရယ်မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါရယ်မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုရည်တည်မှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတနိတန်ကိုဆက်အကောင့်တွေပေါ်သွားမယ်လို့ဆိုပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပြီးတော့ပိတ်ဆို့တံခတ်သွားဖို့ကိုဒီကနေ့စနေနေ့မှာနိုင်ငံတကာကပန်ချလိုက်တာပါ60ဘီလီယံပမာဏရှိတဲ့အမေရိကန်သွေးမုန်တွေအပေါ်တရုတ်ဆွေးရကအခွန်တိုးကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှကြေညာပါရယ်အမေရိကန်ကတရုတ်သွေးကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံပြန်ပြီးတော့အခွန်ကူကောက်ခံလိုက်တာပါတောက်ကြောင့်ဒီနောက်ပိုင်းမှာတရုတ်ဗဏ္ဍာရေးဝန်ကြီးဌာနကအခွန်တိုးခောက်မဲ့အမေရိကန်သွေးကုန် 9,200 မျိုးစင်းကိုထုတ်ပြန်လိုက်ပြီးအဲ့ဒီပစ္စည်းတွေအပေါ်အခွန် 9 ရာခိုင်နှုန်းကနေ 20 ရာခိုင်နှုန်းအထိတိုးကောက်သွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Jim Dryden ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညနေခင်းအစီအစဉ်တွေကိုညနေ6:00ခွဲကနေ 9:00 အထိလိုင်းဒိုမီတာ16.9နဲ့25တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
်